မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအချိန်နဲ့ဆက်ပြီးလှုပ်ဆောင်နေကြစီမှာပဲချိုက်ပြည်သူသမရနိုင်ငံကလည်းအပြည့်အဝထောက်ခံပံ့ပိုးပေးနေတယ်လို့ချိုက်သမရမီလိုဇီမန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီကိုစာရေးသားအားပေးလိုက်ပါတယ်မြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတာအတွက်တိတ်ကိုစိုးရိမ်ကြောင်းနဲ့ဒီမိုကရေစီအတွက်ငြင်းငြင်းစွာဆန္ဒထုတ်ဖော်နေမှုကိုထောက်ခံကြောင်းဖော်ပြထားတာပါစစ်တပ်ကအာဏာသိမ်းတာကိုချိတ်ပြည်သူသမရနိုင်ငံကအပြင်းထန်ဆုံးရှုတ်ချလိုက်ကြောင်းနဲ့အရွေးကောက်ခံမြန်မာခေါင်းဆောင်တွေကိုထောက်ခံပံ့ပိုးပေးမှာဖြစ်ပြီး2020ရွေးကောက်ပွဲရလဒ်ကိုလည်းလေးစားဖို့ပါတောင်းဆိုလိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့2013နဲ့2019ချိတ်ပြည်သူသမရနိုင်ငံလာရောက်တဲ့ခီးစဉ်တွေနဲ့အတူရှုတ်ထွေးလာတဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းကာလအခြေအနေအပါအဝင်ကိစ္စရပ်တွေကိုရင်းနှီးစွာဆွေးနွေးပြောဆိုခဲ့တာတွေကိုအမှတ်ရနေတယ်လို့မြန်မာနိုင်ငံလွတ်လပ်ပြီးလူခွင့်အပြည့်အဝရဖို့ကျေဝါချမ်းသာမှုနဲ့ရေရှိန်ငင်းချင်းရဖို့အတွက်ချိတ်သမရနိုင်ငံကအမြဲပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအဖမ်းဆီးခံရတဲ့နိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေလူခွင့်လှုပ်ရှားသူတွေသတင်းသမားတွေနဲ့အမှုပညာရှင်တွေအားလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုထားတာပါ။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးထွန်းကားစေဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူလက်တွဲပြီးတန်တမာရေးနီလန်းအရာလုံနိုင်တာအလုံးကိုလှုပ်ပေးမှဖြစ်ကြောင်းလဲချိုက်သမရဇီမန်းက February 24ရက်နေ့မှာဒေါန်ဆန်းစုကြည်စီကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်